This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2025ခုနှစ်ဩဂုတ်လ24ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မရှင်ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုဂျန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်ဗီဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာခုချိန်ရစပြီး2025ခုနှစ်ဩဂုတ်လ24ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ပြည်သူ့ညီညွတ်ရေးတပ်ဦးအမှတ်တရနှင့်စစ်တေသဦးစီးကော်မတီရဲ့ကြီးကြပ်ကူကဲမှုနဲ့အကြမ်းဖက်စစ်တပ်မှအရာရှိအဆင့်တဦးတပ်သားတဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိခဲ့တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ပြည်သူ့ညီညွတ်ရေးတပ်ဦးအမှတ်တရနှင့်စစ်တေသဦးစီးကော်မတီရဲ့ကြီးကြပ်ကူကဲမှုနဲ့အကြမ်းဖက်စစ်တပ်မှအရာရှိအဆင့်တဦးတပ်သားတဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိမှုရှိခဲ့တယ်လို့ဩဂုတ်လ24ရက်နေ့မှာပြည်သူ့ညီညွတ်ရေးတပ်ဦးသတင်းပြန်ကြားရေးကထုတ်ပြန်လာပါတယ်။ပြည်သူ့ညီညွတ်ရေးတပ်ဦးအမှတ်တရနှင့်စစ်တေသဦးစီးကော်မတီရဲ့ကြီးကြပ်ကူကဲမှုနဲ့ပဲခူးတိုင်းရှေ့ချံရွှေချင်းမြို့နယ်ဒုံစရိတ်ကျေးရွာအခြေဆိုင်အမှတ်989ခြေမြန်တရင်ခမရ59မှဖက်စစ်တပ်မှစစ်သားများအထိုင်ချဆက်ကြီးကောက်နေတဲ့စစ်ဆေးဂိတ်အားဒီကနေ့မနက်ဝီလီဝီလင်းအချိန်မှာပြည်သူ့ညီညွတ်ရေးတပ်ဦးမှဝင်းရောက်တိုက်ခိုက်ခဲ့ရမှာအကြမ်းဖက်စစ်တပ်မှအရာရှိဆင့်တဦးတပ်သားတဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိမှုရှိခဲ့ပါတယ်။အဆိုပါခလာရ989မှဖက်စစ်စစ်တပ်မှတပ်ဖွဲ့များဟာကျေးရွာချင်းဆက်လက်များအားပိတ်ဆို့ခြင်းလူသွားလန်းလာပြည်သူများအားမတရားဖမ်းဆီးငွေညစ်ခြင်းအတင်းအဓမ္မဆက်ကြီးကောက်ခံခြင်းများကို2023နှစ်လယ်ပိုင်းမှာစပြီးပြုလုပ်ခဲ့ကြရမှာအခုနှစ်အစောပိုင်းမှာစပြီးလူငယ်များအားအတင်းကျပ်စစ်သားစုဆောင်းခြင်းများကိုလည်းပြုလုပ်နေခြင်းဖြစ်ပါတယ်။အဆိုပါဖက်စစ်စစ်တပ်တပ်ဖွဲ့များအခြေစိုက်တဲ့စစ်ဆေးဂိတ်အားပြည်သူ့ညီညွတ်ရေးတပ်ဦးအမှတ် 81 တပ်ဖွဲ့နဲ့အတူဒေသခံတော်လှန်ရေးအဖွဲ့များပူးပေါင်းပြီးမနက်3:10မိနစ်အချိန်မှစပြီးဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ရမှာဖက်စစ်တပ်မှ2ဦးသေဆုံးခဲ့ပြီးဝင်ရောက်တိုက်ခိုက်ချိန်မှာစစ်ဆေးဂိတ်တွင်မူရတောင်စာအိပ်ပျော်နေတဲ့စစ်သားတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မိမိတို့ဘက်မှအထူးကမရှိဆုတ်ခွာနိုင်ခဲ့ပြီးဒုံစည်ကျေးရွာနဲ့အနီးတဝိုက်ကျေးရွာများမှာဖက်စစ်စစ်တပ်မှအစစ်ဆေးများတင်းကျပ်ထားပါတယ်ခင်ဗျာ။အခုတခါငဇုံနယ်ဆုံရွာကထွက်လာတဲ့စစ်အုပ်စုကိုတိုက်ခတ်မှုမှာစစ်သား6ဦးထပ်မံတည်ဆုံးခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မန္တလေးတိုင်းမြင်းကျန်ခရိုင်ငဇုံမြို့နယ်ဆုံရွာကထွက်လာတဲ့စစ်သားတွေရဲနဲ့ပြူစောတိတွေကိုတိုက်ခတ်မှုမှာစစ်သား6ဦးထပ်မံတည်ဆုံးသွားတယ်လို့မန္တလေးခရိုင်အမှတ်5တိုင်ရင်ကဒီကနေ့ဩဂုတ်လ23မှာထုတ်ပြန်လာပါတယ်။ဆုံရွာကပြူစောတိရဲနဲ့စစ်သား18ဦးကဟာဆုံရွာကနေငမကြီးရဲစခန်းဘက်ကိုစိုက်ကယ်တစ်စီးထော်လာဒီတစ်စီးနဲ့ထွက်လာချိန်မှာတော်လိုင်းအင်အားစုတွေကဩဂုတ်လ21ရက်နေ့ကကြားပြတ်တိုက်ခတ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့အခုလိုပဲအတိပေးထုတ်ပြန်လာတာဖြစ်ပါတယ်။ဩဂုတ်လ21ရက်နေ့လည်12နာရီကျော်အချိန်မှာတိုက်ခတ်ခဲ့တဲ့ဖြစ်စဉ်မှာပြူစောတိရဲနဲ့စစ်သားစုစုပေါင်း10ဦးသေဆုံးပြီးပြင်းထန်ဒဏ်ရာရသူတွေလည်းရှိတယ်လို့ဆိုပါတယ်။အရင်တိုက်ခတ်မှုမှာတော့စေအုပ်စုစီကနေ G3 3လက် MB11 တလက်ကြီးပေါင်း9ခု G3 G48 တောင်းနဲ့ကလစ်စိုက်ကယ်တစ်စီးကိုသိမ်းဆီးနိုင်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့မနေ့ကဩဂုတ်လ23ရက်နေ့မှာထပ်မံရရှိတဲ့သတင်းတွေအရစေအုပ်စုဘက်က6ဦးထပ်မံတေဆုံးသွားတဲ့အတွက်ပြူစောတိရဲနဲ့စစ်သားစုစုပေါင်းတေဆုံးသူ14ဦးအထိရှိလာပြီးဒဏ်ရာသူတွေစေကုသမှုခံနေရတယ်လို့သိရကြောင်းမန္တလေးခရိုင်အမှတ်5တိုင်ရင်ကအသိပေးပါတယ်။ငဇုံမြို့နယ်ဆုံရွာကထွက်လာတဲ့စစ်သားတွေရဲနဲ့ပြူစောတိတွေကိုမန္တလေးခရိုင်အမှတ်5တိုင်ရင်ဇာမဏီပျောက်ကြားတပ်ဖွဲ့ငဇုံမြင်းစံမြောက်ပိုင်းသားများပျောက်ကြားတပ်ဖွဲ့အမရပူရမြို့နယ်ပကဖအောင်တော်ကုန်းပျောက်ကြားတပ်ဖွဲ့ငဇုံမြင်းကျန်ခရိုင်အမှတ်4တရင်မြင်းစံခရိုင်အမှတ်10တရင်ငနက်ပျောက်ကြားတပ်ဖွဲ့ ကြားမဲပျောက်ကြားတပ်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ ဆလဘီပေါင်းမြုပ်ကိုရောက်နေတဲ့စစ်တပ်ရင်းနှန်းပခုတ်ကူဘက်ပြန်ထွက်လာတဲ့အတွက်ဒေသနေပြည်သူတွေသတိနဲ့နေကြဖို့တော်လိုင်းအင်အားစုတွေတိုက်တွန်းတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မကွေးတိုင်းပေါင်းမြုပ်ကိုရောက်နေတဲ့စစ်တပ်ရင်းနှန်းဟာပခုတ်ကူဘက်ကိုပြန်ထွက်လာပြီဖြစ်တဲ့အတွက်ဒေသနေပြည်သူတွေသတိနဲ့နေထိုင်သွားလာကြဖို့တော်လိုင်းအင်အားစုတွေကတိုက်တွန်းလိုက်ပါတယ်ပေါင်မြို့အမှတ်24ကာကွယ်ပြည်စည်းဆက်ရုံကပ္ပဆ24ကိုရောက်နေတဲ့စစ်ရင်ထဲမှာကားစီးရီတရားကြောပါဝင်ပြီးဒီကနေ့ဩဂုတ်လ24ရက်မနက်9နာရီမှာပခုတ်ကူမြို့ဘက်ကိုပြန်လည်ထွက်ခွာကာမနက်10နာရီဝန်းကျင်မှာယာကြီးပြင်ကျွာကိုရောက်ရှိလာခဲ့တယ်လို့ဒေသသတင်းရင်းမြစ်အချို့ကပြောပါတယ်။ယာကြီးပြင်ကိုရောက်လာတဲ့စစ်ရင်ထဲကစစ်သား80ခန့်ဟာအုံနော်တရားကိုဖျက်ပြီးအုံနော်တရားအနောက်ဘက်ယူကလစ်တောကိုရောက်ရှိနေတယ်လို့အင်တော်ဖုန်ကြီးကျောင်းမှာလည်းစစ်သားတွေရှိနေတယ်လို့သိရပါတယ်။စစ်ရင်ထဲမှာနန်းစီဒီယံဝန်ထမ်းတွေနန်းစီဒီယံဆရာဆင်မတွေလည်းပါလာတယ်လို့ပေါ့မြို့ဘော်ကနေထွက်ချင်နေတဲ့ပြူစောတိအကြီးစားတွေခရိုနီတွေပြည်သူတွေနဲ့ချောဆွဲထားတဲ့ကားတွေလည်းပါတယ်လို့ပေါ့မြို့နယ်မြောက်ပိုင်းကျေးလက်ဒေသပျောက်ကြားတပ်ဖွဲ့ကအသိပေးပါတယ်။လက်ရှိမှာအုံတော်ကြီးရွာနီးအုံတော်တရားထိတ်ယူကလစ်တော်ဖိုးပြူလုံးကန်ပီခွနပင်ဖျားတော်ရေပြာလမ်းမကြီးပေးတဲ့လျှောက်မှာစစ်တပ်ကင်းမုန်တွေခြားထားတယ်လို့လည်းပြောပါတယ်။စစ်သားတွေဟာ PDF ဝတ်စုံများဝတ်ဆင်ထားတဲ့အတွက်ပြည်သူလူထုအနေနဲ့ခြေရွာတွေထဲပြန်လည်ဝင်ရောက်မယ်ဆိုရင်တေးချစုံစမ်းပြီးမှဝင်ရောက်ကြဖို့လမ်းခီးသွားလာချိန်မှာသတိနဲ့နေထိုင်သွားလာကြဖို့အသိပေးနှိုးဆော်ထားပါတယ်။ပခုတ်ကူနယ်ပေါ့မြို့ဟာမိုင်50လောက်သာဝေးပေမဲ့စစ်ရင်နှန်းကိုတော်လိုင်းတပ်တွေကအချင်းချင်းမိုင်းဆွဲတိုက်ခတ်ခဲ့တာကြောင့်3လနီးပါးကြာမှသာပေါ့မြို့ကပ္ပဆ24ကိုစစ်ကားတချို့တဝက်ရောက်ရှိလာခဲ့တာလို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါတယ်။အကြမ်းဖက်စစ်တပ်ဟာပခုတ်ကူကနေထွက်လာတဲ့စစ်ရင်နှန်းပေါင်မြို့ကိုရောက်လာချိန်မှာအနီးနားကရွာတွေကိုလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့ရန်စံပစ်ခတ်တာတွေပြုလုပ်ခဲ့တဲ့အတွက်ဒေသနေပြည်သူတွေထိခိုက်မှုတွေရှိခဲ့ပြီးစစ်ဘေးရှောင်ခဲ့ရတယ်လို့လည်းသိရပါတယ်ခင်ဗျာအခုတကအင်းစိန်မြို့သစ်ဂန်းငယ်ရက်ွက်ယုံကိုမြို့ရပျောက်ကြားအဖွဲ့တွေလက်ပစ်ပုံးနဲ့တိုက်ခိုက်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ရန်ကုန်မြို့တော်အင်းစိန်မြို့သစ်ဂန်းငယ်ရက်ွက်ယုံကိုမျိုးပြပျောက်ကြားဖွဲ့တွေလက်ပစ်ပုံးနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ရန်ကုန်မျိုးပြတော်လိုင်းဖွဲ့တွေကပြောပါတယ်စစ်တပ်ကလုံမဲ့တရားမဝင်ရွေးကောက်ပွဲအတွက်ကူညီပေးနေတယ်လို့လူငယ်တွေကိုပြန်ပေးဆွဲပြီးစစ်မှုထမ်းဖို့အတွက်ရောင်းစားနေတဲ့အင်းစိန်မျိုးနယ်မျိုးသစ်ကားငယ်ရက်ွက်အုပ်ချုပ်မှုနဲ့ပေါင်းပါတွေကိုမနေ့ကဩဂုတ်လ23ရက်ည10နာရီကျော်မှာပြင်းအားမြင့်လက်ပစ်ပုံးနှလုံးနဲ့တိုက်ခတ်ခဲ့တာလို့မျိုးပြပျောက်ကြားဖွဲ့တွေကဆိုပါတယ်အကြမ်းဖက်စစ်တပ်လက်အောက်ခံအုပ်ချုပ်မှုရုံးကဂျင်းဟုတ်ရဲ့တပည့်ဖိုးစင်ဟာလက်နက်ကင်ထားပြီးလူမိုက်တွေနဲ့လူငယ်လူရွယ်တွေကိုပေါ်တာဆွဲဖမ်းဆီးကာစစ်မှုထမ်းလိုအပ်တဲ့နေရာတွေကိုရောင်းစားနေသူလို့သိရပါတယ်။အခုလိုစစ်တပ်ကလုံမဲ့တရားမဝင်ရွေးကောက်ပွဲအတွက်ကူညီပေးနေတယ်လို့လူငယ်တွေကိုပြန်ပြီးဆွဲပြီးလူကုန်ကူးနေတာကြောင့်တိုက်ခတ်ရတာလို့မြို့ပြပျောက်ကြားတော်လိုင်းဖွဲ့တွေကအသိပေးထားပါတယ်။အင်းစိန်မြို့နယ်မြို့သစ်ကားငယ်ရက်ွက်အုပ်ချုပ်မှုရုံးတွင်အုပ်ချုပ်ရေးမှူးနဲ့အပေါင်းပါတွေကိုရန်ကုန်အာမီနဲ့နောက်ပိုင်းခေပတ်ကပ်ဖားတို့ကပူးပေါင်းတိုက်ခတ်ခဲ့တာဖြစ်ပြီးထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ထုတ်ပြန်ထားပါတယ်။ရန်ကုန်အာမီနဲ့နောက်ပိုင်းခေပောက်ကဖားတို့ဟာဩဂုတ်လ9ရက်ကလည်းရွေးကောက်ပွဲအတွက်ဆောင်ရွက်နေတဲ့ဒဂုံမျိုးသစ်တောင်ပိုင်းမြို့နယ်ကလူဝင်မှုကြီးကြပ်ရေးရုံးမှရှိတဲ့အဆောင်စစ်သားတွေကိုပြင်းအားမြင့်လက်ပစ်ပုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့စစ်ရေးမစ်ရှင်တွေကသိရပါတယ်။အကြမ်းဖက်စစ်တပ်နဲ့ဆိုင်တဲ့ပြစ်မှတ်တွေအပြင်တရားမဝင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပအဝင်လုတ်ကင်နေသူတွေကိုရန်ကုန်အာမီနဲ့နောက်ပိုင်းခေပောက်ကဖားတို့ကပြင်းပြင်းထန်ထန်တိုက်ခိုက်နေတာပဲဖြစ်ပါလိမ့်ခင်ဗျာ။ဆက်လက်ပြီးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့တံပြူစဲမြို့ဝင်မှာရှိတဲ့စစ်တပ်စစ်စေးကိတ်ကိုတိုက်ခတ်မှုမှာစစ်သား2ဦးသေဆုံးပြီး3ဦးဒဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါလေ။မုံမီတဲ့တံပြူစဲမြို့အဝင်မှာရှိတဲ့စစ်စေးကိတ်ကိုတိုက်ခတ်မှုမှာစစ်သား2ဦးသေပြီး3ဦးဒဏ်ရာသွားတယ်လို့မုံမီတဲ့ပါတီဆီအာနာရှင်တက်ဖြက်ရေးရမညမွန်တက်တော် NMSB AD RMA ကထုတ်ပြန်ထားပါဗျ။မြို့လိုမြို့နယ်ကရမညမွန်တက်တော် RMA တပ်ဖွဲ့ဝင်တွေဟာတံပြူစဲမြို့ဝင်ပေါင်းမှာရှိတဲ့အကြမ်းဖက်စစ်တပ်ရဲ့ဖောင်စိန်စစ်စေးကိတ်လို့ခေါ်တဲ့တိုးကိတ်ကိုဩဂုတ်လ22ရက်နေ့မနက်9:45မိနစ်ချိန်မှာတိုက်ခတ်ခဲ့တာနဲ့ပတ်သက်လို့ထုတ်ပြန်ထားတာဖြစ်ပါလေ။ဒီတိုက်ခိုက်မှုမှာစစ်အုပ်စုနဲ့15မိနစ်ကြာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ရန်သူအကြမ်းဖက်စစ်တပ်ဘက်က2ဦးသေဆုံးက3ဦးဒဏ်ရာသွားတယ်လို့အသိပေးပါဗျ။စစ်တပ်စစ်စေးကိတ်ကိုတိုက်ခတ်ခဲ့တဲ့ရမညမွန်တပ်တော် RMA ကတပ်ဖွဲ့ဝင်အားလုံးအထူးကဲ့မရှိအောင်မြင်စွာလုံဆောင်နိုင်ခဲ့တယ်လို့လည်းသိရှိရပါပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ဗကောရုံမှဒဏ္ဍာရမှာတာယာဝတီခန့်တရင်3832တက်ခွဲနှစ်ရဲ့အခြေခံစစ်ပညာသင်တန်းစင်ပွဲကျင်းပပြုလုပ်တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းနဲ့စစ်ဒေသအမှတ်နှစ်စစ်စင်ရေးနယ်မြေတာယာဝတီခန့်တရင်3832တက်ခွဲနှစ်ကရဲဘော်တွေရဲ့အပတ်စဉ်9ရက်အခြေခံစစ်ပညာသင်တန်းစင်ပွဲကိုဗကောရုံမှဒဏ္ဍာရမှာဩဂုတ်လ22ရက်ကကျင်းပခဲ့တယ်လို့အဲ့ဒီတရင်ကထုတ်ပြန်ပါတယ်။အဒီနေ့မနက်9နာရီမှာအခမ်းအနားဖွင့်လှစ်ကြောင်းကျင်းပခဲ့ပြီးသင်တန်းစဉ်ရဲဘော်တွေရဲ့စီရေးပြစစ်ကြောင်းဝင်ရောက်လာကတာဝတီခေတရင်3832ကယာယီတရင်မှုဘိုတက်အောင်နဲ့တက်ခွဲနှစ်တက်ခွဲမှုဘိုတိန်တိုက်အပါဝင် တယောက်လာကြတဲ့တောင်ရှိသူတွေကအမားစကားပြောကြခဲ့ကြတယ်လို့သိရှိရပါတယ်။အရင်နောက်တနန်းစဉ်ရဲဘော်တွေကိုတစ်ဆာရေးတိုက်ချွေးပြီးစီးရေးပြစစ်ကြောင်းပြန်လည်ထွက်ခွာသွားတာနဲ့အခမ်းအနားအစီအစဉ်ပိတ်သိမ်းကြောင်းကျင်းပခဲ့တဲ့အတွက်အခြေခံစစ်ပညာတနန်းစဉ်ဘွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့ဒါဝရီခေတရင်3832တက်ခွဲနှစ်ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့ညွေဦးရွှေဝါတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရဲတဲ့နေကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်။ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျွန်မနေဦးမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဩဂုတ်လ24ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်သတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ခုပထမဆုံးတင်ပြပေးမယ့်သတင်းကတော့ကင်နီပြည်ချားကာလလွတ်တော်ဖွဲ့စည်းခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်ဖြင့် IEC ကွန်ပျူတာဝန်လွှာပေးပို့တဲ့သတင်းဖြစ်ပါတယ်။ကင်းနီပြည်ချားကာလလွှတ်တော်ဖွဲ့စည်းခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်ဖြင့်ကင်းနီပြည်ချားကာလအုပ်ချုပ်ရေးကောင်စီ IEC ကဂုဏ်ပြုတောင်းလွှာပေးပို့ခဲ့ပါတယ်။အာဏာရှင်စနစ်ချုပ်ငြိမ်ရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရရှိရေးဖက်ဒရယ်စနစ်ပေါ်ထွန်းလာရေးဆိုတဲ့အီးမေးလ်ချက်နဲ့ကင်းနီပြည်ချားကာလလွှတ်တော်ဖွဲ့စည်းခဲ့တာဒီနေ့ဩဂုတ်လ24ရက်မှာနှစ်နှစ်ပြည့်မြောက်ခဲ့ပြီလို့ဆိုပါတယ်။ကင်းနီပြည်ရဲ့ချားကာလအစီအမံနဲ့ညီကင်းနီပြည်ချားကာလလွှတ်တော်ဖွဲ့စည်းခဲ့တဲ့နှစ်နှစ်အတွင်းမှာကင်းနီပြည်အတွက်ရေးတကြီးလိုအပ်နေတဲ့ဥပဒေတွေကိုတည်ပြုပြကထန်နိုင်ခဲ့တဲ့အပြင်ဥပဒေပြုရေးတရားစီရင်ရေးနဲ့အုပ်ချုပ်ရေးဆိုတဲ့မန်နိုင်သုံးရက်ကိုလည်းပြန်လည်ထိန်းချမှုကိုလက်တွေ့ကျင့်သုံးရမှာဦးဆောင်ဦးရွက်ပြုနိုင်ခဲ့တယ်လို့ IEC ကကွန်ပျူတာချူထားပါတယ်။ဒါကြောင့်ကင်းနီပြည်ချားကာလလွှတ်တော်အနေနဲ့နာဂတ်ကာလမှာလည်းကင်းနီပြည်ရဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုပြီးထောက်ကူပြင်ဆင်မဲ့ဥပဒေပြုရေးလုပ်ငန်းစဉ်တွေကိုခုထက်ပိုပြီးဦးဆောင်ဦးရွက်ပြုဖို့ကင်းနီပြည်ချားကာလအုပ်ချုပ်ရေးကောင်စီ IEC ကတိုက်တွန်းထားပါတယ်ရှင်။ဆလဘီကင်းနီပြည်တွင်းအကြမ်းဖက်စစ်တပ်ကလုံမဲ့ရွေးကောက်ပွဲကိုနီလန်းမျိုးစုံနဲ့တားဆီးသွားမယ်လို့ KSCC ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ကင်းနီပြည်နယ်အတွင်းအကြမ်းဖက်စစ်ကော်မရှင်ကလုံမဲ့ရွေးကောက်ပွဲတွေကိုနီလန်းမျိုးစုံနဲ့တားဆီးသွားမယ်လို့ကင်းနီပြည်တာမင်ငန်ကောင်စီ KSCC ကဒီကနေ့ဩဂုတ်လ24ရက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ်။အနာသိစစ်တပ်ရဲ့နိုင်ငံရေးထွက်ပေါက်ဖြစ်ခြင်းပါမယ်ရွေးကောက်ပွဲလည်းအလဲဟာမြန်မာနိုင်ငံရဲ့အခင်းချင်းကိုပြစ်ချင်းနိုင်မှာမဟုတ်ပဲစစ်ပွဲတွေသာရေရှည်ဦးတည်စေပြီးလူလူဒုက္ခတွေကိုရောချစီမှာမဟုတ်ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာလည်းဂျမစစ်တပ်ဟာတော်လိုင်းနယ်မြေတွေမှာရှိတဲ့ပြည်သူလူထုကိုပြစ်မှတ်ထားပြီးဒေသောင်းလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ကသက်အန္တရာယ်ကိုချိန်ကျောင်းနေတယ်လို့ဆိုပါတယ်။စစ်တပ်ကလုံးမဲ့ရွေးကောက်ပွဲကိုအားပေးထောက်ခံတာဟာမြန်မာလူထုစံနာကိုဖော်ထုတ်နိုင်မှာမဟုတ်ပဲစစ်တပ်ရဲ့အငင်းကဏ္ဍမှာဝင်ရောက်ဆွတ်ဖက်နေမှုနဲ့ဆီအနာရှင်သက်ဆူရှိကိုသာဖြစ်စေတဲ့အတွက်စစ်တပ်အနေနဲ့အမြင်မှန်ရရှိရေးပြန်ပေးဆောင်ရွက်တင်တယ်လို့နိုင်ငံတကာတိုင်ဝမ်ကို KSCC ကတိုက်တွန်းထားပါတယ်။ကင်းနီပြည်နယ်အတွင်းစစ်ကော်မရှင်ဘက်ကရွေးကောက်ပွဲလုပ်မှာကို KSCC ဘက်ကနိလမ်းမျိုးစုံနဲ့တားဆီးသွားမှာဖြစ်တဲ့အတွက်ကင်းနီပြည်သူလူထုတရလုံးအနေနဲ့လည်းရွေးကောက်ပွဲကိုစန့်ကျင်ကန့်ကွက်မှုမှာပူးပေါင်းပါဝင်ပေးကြဖို့တောင်းဆိုထားပါတယ်။2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ဆွဆွဲပြီးအတရားအာဏာသိမ်းခဲ့တဲ့စစ်တပ်ဟာခုနှစ်ဒီဇင်ဘာလ28ရက်ကစပြီးရွေးကောက်ပွဲတွေကိုပိုင်းလိုက်ကျင်းပမယ်လို့ဩဂုတ်လ18ရက်မှာကြေညာထားပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ကင်းနီပြည်တစ်ခုလုံးကိုမဲဆန္ဒနယ်အဖြစ်အာဏာသိမ်းခဲ့တဲ့စစ်တပ်ကတတ်မှတ်ထားပြီးရွေးကောက်ပွဲပိုင်းတစ်ဖြစ်ကျင်းပမယ်ဒီဇင်ဘာလ28ရက်မှာလိုင်ကွန်နဲ့ပေါ်ခဲမြို့နယ်တို့ပါဝင်နေတယ်လို့သိရပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့အကွေဒေသဒေါ်လင်းအင်အားစုများပထမကြိမ်တွေ့ဆုံတဲ့တွင်ဖြစ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့အကွေဒေသဒေါ်လင်းအင်အားစုများကိုရက်တို့ပထမအဆုံးကြိမ်တွေ့ဆုံခဲ့တယ်လို့အဲ့ဒီဖွဲ့တွေကကူးတွဲထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးနဲ့အကွေဒေသဒေါ်လင်းအင်အားစုကိုရက်တို့မနေ့ကဩဂုတ်လ23ရက်နေ့ကအွန်လိုင်းကနေပထမအဆုံးကြိမ်တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ခုလိုကူးတွဲထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကဥက္ကဋ္ဌရဲဘော်တန်ခဲဦးဆောင်နဲ့မဟုတ်အလုံးမှုဆောင်ကိုယ်စားလှယ်ဖွဲ့နဲ့အကွေးတင်သားတော်လိုင်းအင်အားစုများကိုရက်ကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့တာလို့သိရပါတယ်။အာဏာရှင်စနစ်ဆန့်ကျင်တိုက်ဖျက်ရေးနဲ့လူလူအကျိုးသေးပွဲလုပ်ငန်းတွေပူးပေါင်းဆောင်ရွက်မယ်လို့ပူးတွဲကြေညာချက်ကဆိုပါတယ်။ဒီတွေ့ဆုံမှုမှာမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဘက်က2021ခုနှစ်ဆီယနာသိမ်းမှုနောက်ပိုင်းနိုင်ငံရေးစီးရေးအခြေအနေနဲ့တော်လိုင်းလှုံ့ဆော်မှုတွေဆွေးနွေးခဲ့တယ်လို့လည်းသိရပါတယ်။အကွေးတီသားတော်လင်းအားစုများကိုရက်ဘက်ကလည်းသူတို့ရဲ့နောက်ခံသမိုင်းနိုင်ငံရေးစည်ရေးလူသားချင်းစာနာမှုအကွေးဖရယ်ယူနစ်ဂျာကာလစီမံရေးဆွဲပြင်ဆင်နေမှုနဲ့ နိုင်ငံတကာရေးရာပူးပေါင်းဆောင်ရွက်ရေးအတွက်ပြင်ဆင်နေတဲ့ခြေနေတွေကိုဆွေးနွေးခဲ့တယ်လို့ဝူတွဲကြေညာချက်မှဖော်ပြထားပါတယ်။ဒီဆွေးနွေးမှုတွေကလည်းမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးနဲ့မကွေးဒေသတွင်းလင်းအားစုများကိုရက်တူကြနိုင်ငံဆိုင်ရာကိစ္စတွေနိုင်ငံတကာရေးရာလုပ်ငန်းတွေလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ကူညီမှုနဲ့ရသားပြည်သူတွေကာဝေးရေးစတဲ့ဆရာနာရှင်စနစ်ဆန့်ကျင်တိုက်ဖျက်ရေးလူလူအကျိုးသေးပွေးလုပ်ငန်းတွေကိုစနစ်တကျနဲ့လက်တွေ့ကြပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်ကဆိုထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့လက်ရှိမှာတော်လှန်ရေးဖွဲ့စည်း15ခုထပ်မံတွေ့ဆုံထားပြီး1988ခုနှစ်ကတည်းကလှုပ်ရှားမှုတွေဆောင်ရွက်နေတဲ့မျိုးဆက်တွေနဲ့လူထုံလည်ရင်မျိုးဆက်တွေကြားကြိုးပမ်းနေတဲ့အားထုတ်မှုလို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့နမ်ခမ်းမြို့မှာတအောင်းရဲတပ်ဖွဲ့ကအိမ်ဖောက်ထွင်းသူနဲ့စိုက်ကဲတခိုးတွေဖမ်းဆီးရမိတဲ့သတင်းဖြစ်ပါတယ်။ချမ်းမြတ်ဒေသနမ်ခမ်းမြို့မှာတအောင်းမြို့နယ်ရဲတပ်ဖွဲ့ကနေအိမ်ဖောက်ထွင်းသူနဲ့စိုက်ကဲခိုးသူပါဝင်5ဦးဖမ်းဆီးရမိခဲ့တယ်လို့PSLF TNL ကဒီကနေ့ဩဂုတ်လ24မှာထုတ်ပြန်လာပါတယ်။တအောင်းပြည်တပ်မဟာ6နဲ့နမ်ခမ်းမြို့တွင်စိုက်ကယ်ရီလိုက်ခုံနေတဲ့ပြင်အိမ်တွေကိုလည်းပေါက်တွင်ဝင်ရောက်ပြီးခိုးယူနေတယ်လို့ပြည်သူလူထုကမြို့နယ်ရဲတပ်ဖွဲ့တွင်တိုက်ကြားလာတဲ့အတွက်စုံစမ်းမှုတွေလုပ်ခဲ့ရာကဖမ်းဆီးနိုင်ခဲ့တာလို့သိရပါတယ်။ဖမ်းဆီးရမိသူတွေဟာအသက်34နှစ်ရွယ်ဦးအားခေါ်အသက်40ရွယ်ဦးယိုကျုံထွန်းအသက်24နှစ်ရွယ်ကိုကောင်းလင်းသက်33နှစ်ရွယ်ဦးဖာရီနဲ့သက်41နှစ်ရွယ်ဦးမြတ်ရွှေတို့ဖြစ်ကြတယ်လို့သိရပါတယ်။တောင်မြွနယ်ရဲတပ်ဖွဲ့ဟာသူတို့ခွေယူထားတဲ့ဆိုင်ကယ်ဆက်နှက်စီနဲ့အတူရာမစိတ်ချွတ်စီပြ484ပြားဖုံ9လုံးသိမ်းဆီးရမိခဲ့ပြီးစိုက်ခွေတွေကိုသက်ဆိုင်ရာပိုင်ရှင်တွေစီမြွနယ်ရဲတပ်ဖွဲ့ကပြန်လည်အပ်နိုင်ပေးခဲ့တယ်လို့တခိုးတွေကိုဒီသူလူတို့တိအောင်မြို့တွင်လှည့်လည်ပြသပေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖမ်းဆီးရမိထားတဲ့တခိုးတွေကိုတောင်ရဲတပ်ဖွဲ့ကဥပဒေနဲ့ညီရေးယူဆောင်ရွက်သွားမယ်လို့PSLF TNL သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်မှပြပို့ထားတာဖြစ်ပါတယ်ရှင်။ Radio NUG သောတာရှင်များရှင်ခုဆက်လက်ပြီးသတင်းနဲ့တူလူမှုစကားသံအစီအစဉ်မှာတော့နိုင်ငံရေးခံယူချက်ကိုမပြောင်းလဲခဲ့တဲ့စာရေးစီရနောက်ကျော်ကိုအလေးအမြီးပြုကနောက်ဆုံးဂုဏ်ပြုထုတ်ဆက်တဲ့အကြောင်းမင်းယူကတင်ဆက်ပေးပါမယ်ရှင
်။ Radio NUG ကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာအခုတင်ဆက်ပေးမည့်အစီအစဉ်ကတော့သတင်းနဲ့အတူလူမှုစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။အဖိနှိတ်ခံပြည်သူဘက်ကအမြဲတမ်းယက်တီခဲ့တဲ့နိုင်ငံရေးခံယူချက်ကိုမပြောင်းလဲခဲ့တဲ့စာရေးစီရနောက်ကျော်ကိုအလေးအမြီးပြုကနောက်ဆုံးဂုဏ်ပြုနှုတ်ဆက်ခဲ့ကြပါတယ်။ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ခင်ဗျာ။ဆရာနာရှင်စနစ်ကိုခေအဆက်ဆက်ကလေးကတော်လန်ခဲ့ပြီးလမ်းခုလက်မှာပဲထွက်ခွာသွားတဲ့ဗမာပြည်ကွန်မြူနတီပါတီရဲ့2018ပါတီကော်မတီအဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့စာရေးဆရာနောင်ကျော်ရဲ့ဇာပနအခမ်းအနားကိုဩဂုတ်လ23ရက်နေ့မှာရန်ကုန်မြို့ကရေဝေးတုတ်တံမှာကျင်းပခဲ့တာဖြစ်ပြီးတငယ်ချင်းဖြစ်သူနှုတ်ဆက်ကြေကွဲခဲ့တာကိုတွေ့မြင်ရတာဖြစ်ပါတယ်။သူ့ရဲ့နိုင်ငံရေးယက်တီချက်နဲ့တန်ဋိဌာန်ခိုင်မာပုံကို2018ပါတီအဖွဲ့ဝင်ဟောင်းတဦးဖြစ်သူကအခုလိုပြောပါရယ်ခင်ဗျာ
။ခေစနစ်အပေါ်မှာမကျေနပ်ချက်ရခေစနစ်ကိုပြည်ပြင်ပြောင်းလဲကျင်တာရဲ့အဖိနှိတ်ခံရတဲ့ပြည်သူလူထုအတွက်အလုံးလုံးပေးကျင်တာရဲ့ဗမာပြည်ကြီးငြိမ်းချမ်းခြင်းနဲ့အတွက်ဒီစိတ်ခံစားချက်တွေနဲ့သူ့ရဲ့နိုင်ငံရေးဖြတ်သန်းမှုယက်တီချက်ကဖြတ်သန်းလာခဲ့တာယက်တီလာခဲ့တာတစ်လုံးနဲ့အဲ့ယက်တီချက်ကမပြောင်းခဲ့ဘူးသူကနေပြီးတော့သူ့အတွေးအခေါ်တွေကိုလည်းနောင်လာနောက်သားတွေသူ့ရဲ့နောက်မျိုးဆက်တွေအကုန်လုံးတွေသူစာရင်းများရေးခဲ့ပေးပြီးသားအလုံးလည်းတွေ့ကြပါတယ်တွေ့ကြပါတယ်အဲ့ဒါကြောင့်မို့လို့သူကအဓိကတော့ကျောင်းသားပွားရတဲ့တဲ့စာဖတ်အကောင်းကောင်းနဲ့တမိုင်းကြောင်းကျင့်ရစွာနဲ့ဗမာပြည်မှာဘာတွေလိုအပ်နေတယ်ဆိုတာကိုအဲ့ဒီလိုအပ်တာကိုဘလို့ရယူကြမလဲဆိုတာကိုပြောဆိုဖြတ်တန်းလာခဲ့တဲ့သူတယောက်ပဲအလောက်ပဲကျွန်တော်ပြောပြဘူ
းဆရာနောင်ကျော်ရဲ့ဇာပနအခမ်းအနားကိုနိုင်ငံရေးအတိုင်းဝိုင်းစာပေအတိုင်းဝိုင်းအပြင်သူကျင့်လည်ခဲ့တဲ့တက္ကသိုလ်ဆရာကျောင်းသားအတိုက်ဝန်းတို့ကလည်းနောက်ဆုံးလာရောက်ပို့ဆောင်ခဲ့ကြပါတယ်။ဒါအပြင်2018ပါတီအဖွဲ့ဝင်ဟောင်းတွေလည်းလာရောက်ပို့ဆောင်ခဲ့ကြပြီးငိမ့်သက်ချင်းနဲ့အလေးနီပြုဂုံပြုနှုတ်ဆက်ခဲ့ကြပါတယ်။ရန်ကုန်မြို့အခြေဆိုင်စာရေးဆရာတဦးကဆရာနောင်ကျော်နဲ့ပတ်သက်ပြီးအခုလိုလက်ဆင့်ကမ်းပြောဆိုပါတယ်
။သူတို့ရဲ့တိတ်ညွတ်မှုကတော့ကွန်မတီဘက်ကနေဆိုင်တော့ဒီ2015မှာပေါ်လာတဲ့2008ဖွဲ့စည်းပုံနဲ့အစိုးရမျိုးကိုတော့သူတို့နဲ့ဝေဘာတုံ့တမှုရှိတယ်ပေါ့လေ။တိုးတော့သူတို့အယူဆသူတို့ယုံကြည်မှုအတိုင်းပဲဒီဆေးဆိုးအဆန့်ကြီးရဲ့နဲ့သူတို့ကတက်တက်လို့နေထိုင်သွားတာပေါ့လေ။အဲတကယ်ကိုသူ့အခန်းကိုသွားလဲတဲ့ခါလဲသူ့အခန်းကလည်းတကယ်ကိုတန်ရှင်းတိုက်ရပြီးတော့အမြင်နဲ့ရှင်းလင်းနေတာ စာအုပ်တွေပါတွေဖွာထားရေးပါကြီးလည်းမရှိဘူးအဲအဲ့ဒီလိုနေထိုင်မှုကအင်မတန်ရိုးရှင်းပြီးတော့ဒီလိုနိုင်ငံရေးယုံကြည်ချက်မှာတော့ကျွန်တော်တို့အင်မတန်လေးစားပြီးတော့ရာဇဝင်အင်မတန်ကြီးတဲ့လူတယောက်လို့ကျွန်တော်သတ်မှတ်ပါတယ်သူ့ကိုတော့
ဆရာနောင်ကျော်ဟာရန်ကုန်တက္ကသိုလ်ကမြန်မာစာနည်းပြဆရာတဦးဖြစ်ပြီးတာဝန်ထမ်းဆောင်ဆဲကာလမှာပဲနိုင်ငံအရေးလှုပ်ရှားမှုကြောင့်ဖမ်းဆီးခံခဲ့ရပြီးအကျဉ်ထောင်တွေထဲမှာ14နှစ်လောက်နေခဲ့ရပါတယ်။ရက်ဆက်ကြမ်းကြုတ်ပြီးဥပဒေမဲ့လှုပ်ဆောင်မှုတွေကြောင့်နာမည်ဆိုးနဲ့ကြောကြားတဲ့မြန်မာအကျဉ်ထောင်တွေကလွတ်မြောက်လာချိန်မှာလဲဆရာနောင်ကျော်ဟာနိုင်ငံရေးခံယူချက်မပြောင်းလဲခဲ့ပါဘူး။ထောင်ကလွတ်လာပြီးချိန်မှာစာရေးသားချင်းအလုပ်ကိုပုံမှန်လုပ်ကန်ခဲ့ပြီးဂျာနယ်မဂ္ဂဇင်းတွေမှာလဲအက်ဒီတာအဖြစ်ဆောင်ရွက်ခဲ့ပါတယ်။နိုင်ငံရေးအပြောင်းလဲတွေနဲ့အတူငင်းငင်းရေးဖိုရမ်တွေကျင်းပချိန်မှာလည်းဥဆောင်ဆွေးနွေးသူအဖြစ်ပါဝင်ခဲ့ပါတယ်။တက္ကသိုလ်ကျောင်းနေဘက်တူကဆရာနောင်ကျော်ဟာငင်းငင်းရေးကိုမျက်နှာသူတယောက်လို့ဆိုပါတယ်ခင်ဗျာ
။သူ့ကတော့ကျွန်တော်တို့ကတငယ်ချင်းနဲ့တငယ်ချင်းပြီးတော့သူ့ရဲ့စိတ်ဓာတ်ပေါ့သူ့ရဲ့ခံယူချက်တွေယုံချက်တွေအတွက်တကယ်ရိုးရိုးသားသားနဲ့အေးအေးဆေးငြိမ်စင်နဲ့နေသွားတာကျွန်တော်ကအနိကတော့နေခဲ့တော့လေ။အဲ့တော့သူ့ဘယ်လိုနှုတ်ဆက်ရမလဲတော့ကျွန်တော်ကမပြောနိုင်ဘူး။ဘာလို့ဆိုတော့အရန်ဝန်နေတဲ့ဝန်နဲ့နှစ်နဲ့နှစ်မျောတယ်။သူအများကြီးနေအများကြီးသူပြောနိုင်ဆိုနိုင်လုပ်နိုင်ရေးနိုင်ပါသေးတယ်သူ။နေ့တည်းမှာသူငင်းငင်းဖိုရမ်နေမှာလေသူငင်းငင်းရေးစကားတွေပြောတာပေါ့။သူစာရင်မှာလည်းအမှပါပါတယ်။နောက်ဒီမတိုင်ခင်ဟိုဘက်ခင်မှာလည်းသူငင်းငင်းဖိုရမ်မှာလိုက်ပြီးရစကားပြောတာပါဒီ။အတိကတော့သူငင်းငင်းရအလုံးမြန်လို့ပါတယ်။
ငင်းငင်းရေးကိုမျက်နှာပြီးစစ်အာဏာရှင်ကိုခေအဆက်ဆက်မှာရရနီလန်းနဲ့တော်လန်ခဲ့တဲ့ဆရာနောင်ကျော်ဟာတော်လန်ရေးအမွေကိုလက်ဆင့်ကမ်းပြီးတဲ့နောက်အသက်68နှစ်အရွယ်မှာရုတ်တရက်ဆိုသလိုပဲအပီးပိုင်ထွက်ခွာသွားခဲ့တာဖြစ်ပါတယ်။သူမကွယ်လွန်မီသဘောတူရင်လက်ခုပ်တီးဖို့မမေ့ပါနဲ့။တစ်ခါတုန်းကနှင်းဝတ်မုံမိုးဂျိုးကူတန်လေးကိုမလွမ်းဘူးလားအမေစတဲ့စာအုပ်ပေါင်း18ဦးကိုရေးသားထုတ်ဝေခဲ့ပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတော့ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယို NUG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားအစီအစဉ်ဖြစ်ပါတယ်။ဝါဘာသာနဲ့ပတ်စင်တဲ့ညကိုရာခေလာကတင်ပြပေးပါမယ်ရှင
်။ပကံဘမမ်စမ်စကလာစမြန်ကမတယမေကိဖွိဖွိခန်ကီအစမဲတကရက်ကွန်လိုင်းစတန်တဗန်တွဲခိုင်းကရက်ချက်ဖန် NUG တုတ်ကအမွာရခိလာဟေစတန်တကြီးကနေဂျစ်ဂျောပလက်ရာလန်မန်ဘူဆုခ်ဆာခန်ကီယူကန်ဂျောလူပေါ့ဆွန်ပွဲဆလာကဒါခိစတိုက်ကောက်တိုင်ဆငိုင်ခါဟယူကီလူပေါ့ယူနန်ယမ်အန်ကိညံယူပွဲဆလာကနေကဒါပလက်ရာကွန်ပီဟပ်ဟွန်းစမဲတီတော့ကခါကခိယူကမောဆွန်ဆန်ပုတ်ကွေကတင်းလန်တီဂျစ်ဂျောအမျိုးသားညညရဲ့အကျူရကဒါသူအုပ်ကွမ်းကေဟက်တဲအန်ကောဂျစ်ဂျောတပ်လန်မန်ခန်ကီစမဲယူကန်ချော့ပွဲဆလာတတိတလိုက်ပမောချစ်ချော့ဝုန်တင်းချော့မဲဝင်းခိုင်တန်အာကတာကရာကုမနုံပန်းပယူနော့ကဒါခိစနိုက်တငါတိစငိုင်ပလက်ငေါပတိဟေဖန်မောကွန်ရာပုစံကနဲ့ဂျောတိရန်ပလက်ရာဂျက်ပရူဖန်မောချစ်ချော့တပ်လန်မန်ခန်ခီပွန်တီဟွိတိပွင်ပလီမဂျက်ပရူပမောနပ်တင်းမက်အက်အန်အကောပွင်ကူဒါဟူဒူပွင်ကူပောက်ကူယမ်အဲပွန်တီမှန်ကာလိုအင်းဖန်မောပလက်ရာကန်ချောမန်ခန်ခီအန်အကောကဒါကန်ချောကရပယူအေနိုင်ရုံပရိုက်ကောဟိုက်ခွေကရတင်းလန်းစပေတိကရပဂျောအတိယောက်စွန်ကန်ချီအင်းကက်ကွေကနေပလကရာကူဂျီအန်အကောအေကောဟိုက်ကွေကရာရန်ဒီဗျာမကောနတ်ကရာပေါကယမ်ဂျူခရီတီယူနိုင်ရုံပရိုက်ကောကရာခိကရာခာဟိုက်ကွေတုံနေမခနန်ပမောကရာပေါကယမ်ကရာဥပကွမ်အေကရာပေါကယမ်အင်းပမောချစ်ချောပဟုကမတိအန်အကောကန်ဂျီပလကရာကူဂျီကန်ချောပယူအေကရာပေါကယမ်အင်းကရာပကဂျုံကရာယန်ယော့အန်အကောမောပတင်ဂျူတတိတလိုက်ကရာပေါကယမ်ယူအေနိုင်ရုံပရိုက်ခါဟွားဟိုက်ပေအေတီဖန်မောဆွန်မင်းဆွန်ဥပကွမ်တီส่วนนายปลักราส่วนกุจีอังอากอส่วนสังนักเอติสารยังติหูส่วนสวีเอเมืองปัสมัยเอติลูอังอากอส่วนสังปุ่นกุยกระหูเอส่วนสวีที่เอจอติเต็มเต้กันแลนมันเตติตลายนอสอติอาลูอันกระดักระกมนุนปังอันเตติเฮสตังราจิตจีกันเนพันมอปลองกรงดักระกุจีส่วนสังจอเอติยูกันจอกระเต็มเต้ติแลนมันปุสุกซังส่วนสังอังกฤษเลกุยตมหวยสติกระดักขีสไตล์เกาหลีสงายปุ่นติยูกันจอกระกุมกระดักอเมริกันวอชิงตันคันขีปมจุดจอปลักระสตุยไม้กระปริญญาไลสตางวงติงชอบตาทันแลอังอากระดักอินเฮกระปอกยามอินกันจอปักจุครีเอจอติตุกึดยูกมอยามกนันส่วนสังปุ่นกุยกระเต็มเต้เอตับเล่นมันปุสุกซังตมหวยสติเอจอติอังกุยกระยอมเรียงติ ตุมเนสงสังปุนหมอกปวยปปิอิอจอติตุเกิดไม้อจอติเกาะจงตะตีตะลายกระดาปอกแกมอินปมอจุจอตับเลนกอราปึซึงก็เอกไหปุนติยอการยังราวกิตะตีตะลายเอกไหปุนติเมืองออมปมอจุจอ PDF กอนแลนกิไม้ปมอจุจอ CTM กิกอนยอมจองกิอังอาก็จุจอตับเลนมานปุสุกสาหอยติปุ๋ยปลีดีกุยกิเพียงมกนาสงสังปุนกุยกระตับแต่เอตุเกาะจาวติไหกอสวนกาสนนอกิกระปอกแกมอินพันมอจุจอตับเลนมานหอยติตอปลักราสุกสากุจิเพียงมกนาสงสังไอปุนติกุยกระยอมเรียงติไม้สงสังปุนกุยกระเกาะจงเรียงเอตุมติติมอกระปอองสนเอกระปะปิเอตะตีตะลายออมปะมอกันจอกระปะยูเอสงสังไอปุนติตึปลักไขติจอติหูสนสวีติปะมอจุจอปะกวยปนกลอมเปาตินักติอะลุตายตะตีตะลายกระปอกแกมเอ็นพัดมอจุจอตับแลนมานปุสุกสักแคนคีแกนเนสแมติยูกันจอปวยสลาตะตีตะลายนอซอกตะกระปะลีนอติตะตีเอปนิกวยกระตองเฮสตังลุจิจิแกนเนกระดัดติมอซีจุจอตับแลนมานปุสุกสักหอยติปุ๋ยปลีกระดูดกีมาจากปรูประมาจุดจอ NUG ประปุนต่ออควังสนกว่าพิหับพวนปุนติปลีกาไลสตางยูนินกระหักแต่ยังสกรักเวงพาสังกระดาดีหักแต่มอจีจุดจอตับแลนมันปุยสุกษากระดาคิสได้เกาเลียสังงานห้อยที่ปุ่นปลีมาจากปูราบอกตะตีเฮพันหมอกร้องกระประจูเครกิติยุกยังกวนราปึกซึ่งกันเนอังติหมอกตีกุยนายเฟียงมกนานห้อยที่ปุ่นปลีที่อดกวนพิหับไปหุ่นตะตีเอหายปุ่นที่ยาหมอกคือจ้าห้อยกิติปุ่นปลีอยู่นั้นปะกวยจูกริมสไตล์นุ่มกันเนกวนอยากพันก็กวนราปึกเมืองตังงาควันก็ปนกุยกระชุ่มก้าวเต็มก็กันแน่ปนกุยกระมัดตะตีตะลายพันหมอติหวยกิติปุ่ยปลีมาจากลูกกันแน่อังติหมอติอยู่กินนายยามก่อนนั้นพันหมอจุบจอตับแลนมันอังตัวเกิดกะติอุดก่อนราเปิดเสียงหวยกิปุ่ยกูบอกกูยามเดาเนี่ยไปสตาอังอาเดาเนี่ยจองอังอาเดาเนี่ยอุดก่อนราเปิดเสียงอังอาก็หวยกิปุ่ยกูบอกกูยามพันหมอการจอกระไปอยู่กีหมอกระลัดกระหายส่วนกีเอวไฮปนติดตองเฮ้สตังปุ่นจิตจีกันแน่กระดับเฟนเชียงกงปมอจุดจอปุ่ยปจอติตีปืนกลอมกระดับล้มจามณีปุ่ยติงตะเกาะกันแน่กระดับคิสได้ตังอาราสไงอาทิเอิญจูเนนพันหมอกระนูกระเจนกับยาหักเตกเวปลากระกูจืออมอันพันหมอโซนเมืองเมียนมาส่วนสังไอปุ่นติปีอมกาเมืองพันตะตีตะลายหมอปะติงจือเนาะไอกับยาหักเตะกระดับปอกแกมเองหอยปุ่นติเงียดลุสตางเมืองเมียนมาปลากระหมอปลากระอันอังอาออมยูนันมอคือกุ้ยกระเพ็ดนั้นยูเกเรงปุ่นที่หอยครอมกับยังยูเกเรงหอยปีอมกาเมืองเมียนมาตะตีตะลายมอคนั้นกระดับปอกแกมเองพันหมอกรองปลองปลากระฆ่ากระขี่สนกระดาเมืองเมียนมาออมติเมืองเปลี่ยนติดตะตีตะลายกระดากร้องกระอดกระกุยเอหอยกุยกระหลัดกระเกรงกระดาเมืองเมียนมาประมอจุดจอบกุยปืนกลอมอาติเอิญเฮ้ยเดอราเริงตะงาตินุมกระดาขีราข้าหอยตีแลนมันกิติปริสออฟสปรอมกระดาเมืองเมียนมาปุยปะหอยลีอังอาก่อตุมเนติพันมอสตางก่ออังละมอสตางประรับประสีกระดาปอกแกมเอ็นพันเอกรายกรองเมืองกันในมอกระสะทอมสะรีเอตตีตะลายกระดาปอกแกมเอ็นโซซังผลีที่มอเมืองติมิวกรีสีประคราวกระปะละประสุมคันขีอังอาก่อโซซังผลกุยกระหนักไอดื้อจุจาติสารยังติกร้องกระเพ็ดกระดับเมืองเมียนมาสดสังผลกุยกระเนเชนติกระดับกระขี่กระคาสนกวนพิหารพิหุนอังอาก็ให้กุยตุ่มแน่ฮิสตังเอ็นมอลายสตังประตอจุดจอปุยปิยูไก่ขันกระดับจากพังแอนยูจีข้าวันยัดไปกรองลายสตังเอ็นแกไปกุยกระฟารอมฟารีไม้แกมอกระประคัดประกรังสนเปตติตันไลแกสตังติงมอสนกระดับปุยเฮ
ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခေတ္တရေနားလိုက်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့ နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်